မိတ်ဆွေများအားလုံးတာယာပျော်ရွှင်သောနေ့သစ်လေးဖြစ်ကြပါစေလို့ဆန္ဒပြုလိုက်ပါတယ်။ဒီကနေ့ဖော်ပြမယ့်အကြောင်းအရာလေးကတော့တိတ်ခရောရဆရာစောထွန်းထွန်းလင်းရေးသားထားတဲ့ဝေမြကရုဏာမေတ္တာကပ္ပဆိုတဲ့စာအုပ်လေးထဲကဝေမြကရုဏာမေတ္တာကပ္ပဆိုတဲ့အကြောင်းအရာလေးကိုကောက်နှုတ်ဖော်ပြပေးသွားမှာဖြစ်ပါတယ်။85ခုမြောက်သောစာလံအပိုင်းငယ်30မှ73ကရုဏာတော်နှင့်တစ္ဆာစုံမိပြီးတရားနှင့်ချမ်းသာသည့်တပါးကိုတပါးနှမ်းကြပြီးတစ္ဆာသည်မြေကြီးထဲကပေါက်လိမ့်မည်တရားသည်လည်းကောင်းကင်ပေါ်ကငုံကြည့်လိမ့်မည်အကယ်စင်စစ်သာရဖျားသည်ဂျေစုပြုတော်မူ၍ငါတို့မြေသည်မိမိပန္တာကိုပေးလိမ့်မည်တရားသည်ရှေ့တော်၌ခြေတော်ရာတို့ကိုပဲ့ပြင်လိမ့်မည်လူဘဝကိုဖျက်ဆီးတဲ့အခါမှာအကျန်းအားဖြင့်အရွယ်3ပါးသတ်မှတ်ကြပါတယ်ပထမအရွယ်နဲ့ဒုတိယအရွယ်တို့မှာလူဘဝမှာလှုပ်ရှားဆောင်ရွက်မှုအမှုကိစ္စများခြင်းဟာတဘာဝဖြစ်ပါတယ်ပညာဥစ္စာစီးပွားရှာရတဲ့အချိန်မိမိဘဝရည်တည်မှုအတွက်ရုန်းကန်လှုပ်ရှားရတဲ့ကာလလည်းဖြစ်ပါတယ်ဒီဘဝအစိတ်ပိုင်းတွေဟာအောင်မြင်မှုတွေရနိုင်တယ်လို့ဆုံးရှုံးမှုတွေလည်းဖြစ်နိုင်ပါတယ်။လူအများစုတွေရဲ့တသက်တာအောင်မြင်မှုဆုံးရှုံးမှုတို့ကိုအဆုံးဖြတ်ပေးတဲ့ဘဝအပိုင်းခြားလည်းဖြစ်နေပါတယ်။တတိယအရွယ်ရောက်လာတဲ့အခါအောင်မြင်မှုတို့ကလည်းတည်တည်ငြိမ်ငြိမ်ဖြစ်ပြီးမအောင်မြင်ခြင်းတွေကလည်းတက်ကြွတဲ့အရှိန်အဟုန်ရောလာပြီးဖြစ်ပါတယ်။ဒါကတော့ရေပူးရသဘောပဲဖြစ်ပါတယ်လူအများစုဟာတတိယအရွယ်ကိုရောက်မှသာမိမိဘဝကိုပြန်လည်ဆင်ခြင်စိတ်ဝင်စားလေးရှိပါတယ်တစ်ပထမအရွယ်ဆယ်ကျော်သက်ခန္ဓာကိုယ်အာရုံဖွင့်ဖြိုးတိုးတက်လာတဲ့အချိန်ဖြစ်တဲ့ဘဝမှာအချိန်အများကြီးပိုင်ဆိုင်တဲ့ကာလဖြစ်ပေမဲ့ဒီအရွယ်မှာလူအများစုကအချိန်ကိုတန်ဖိုးမထားတတ်ကြပါဘူးဒီပထမအရွယ်မှာဝင်ဝင်မရှိမိဘအုပ်ထိန်းသူထံမိခိုနေရတဲ့အချိန်ဖြစ်ပါတယ်။နှစ်ဒုတိယအရွယ်ကျန်းမာရေးကောင်းတဲ့အရွယ်ဘဝမှာတက်ကြွလှုပ်ရှားရုန်းကန်နေရတဲ့အချိန်ဖြစ်တယ်။ဒုတိယအရွယ်ရဲ့လှုပ်ဆောင်မှုအားလုံးဟာဘဝတစ်ခုလုံးအတွက်အကျိုးအပြစ်တက်ရောက်တဲ့အချိန်ဖြစ်တဲ့အတွက်ကြောင့်ဘဝအစိတ်အပိုင်းအတွက်အလွန်အရေးကြီးပါတယ်။ပထမအရွယ်မှာလိုပဲအချိန်ပူမရှိတော့ပါဘူး။အချိန်ဟာသူ့အတွက်တန်ဖိုးရှိတဲ့အရာဖြစ်လာတယ်။ဘဝမှာအချိန်မရှိတော့ပေမဲ့လက်ထဲမှာငွေရှိနေတဲ့အချိန်ဖြစ်တဲ့အတွက်ကြောင့်ပျက်စီးလန်လွဲတတ်တဲ့တဘာဝငွေကြောင့်ဘဝပြတ်တတ်တဲ့အချိန်ကာလလည်းဖြစ်နေတတ်ပါတယ်။၃တတိယအရွယ်ကျန်းမာရေးအားနည်းလာတဲ့အချိန်ဖြစ်တဲ့မိမိရဲ့ဒုတိယအရွယ်လှုပ်ဆောင်မှုကြောင့်အကျိုးအပြစ်ခံစားနေရတဲ့အချိန်ဖြစ်တဲ့အချို့လူတွေဟာဆိုရင်တတိယအရွယ်အတွက်ကြိုတင်ပြင်ဆင်ထားမှုကြောင့်ဘဝနေဝင်ချိန်မှာလှပတဲ့သူတွေရှိတယ်လို့အချို့တက်ကြီးသူတွေဟာသားသမီးမျက်နှာကြည့်ပြီးအသက်ရှင်ရတဲ့သူမြောက်များစွာတွေ့နေရပါတယ်။အများစုကငွေကြောင့်အခက်ခဲဖြစ်နေချိန်ပင်စင်လှခနဲ့ချွေတာသုံးဆွဲနေရတဲ့အချိန်ဖြစ်ပါတယ်။အချို့တက်ကြီးအရွယ်များအချိန်ပိုနေသူများဖြစ်နေတတ်ပါတယ်။အထက်ပါအရွယ်၃ပါးကိုကြည့်မယ်ဆိုရင်လူဘဝရဲ့လူအင်စန္ဒပြီးပြည့်အောင်မတတ်နိုင်ပါဘူးအရွယ်တိုင်းမှာလိုအပ်မှုတွေရှိနေတာကိုတွေ့ရပါတယ်အရေးကြီးတာကတော့ရှိတာနဲ့ရောင်ရည်တင်းတိမ်ပါမိမိရောက်ရှိတဲ့အရွယ်မှာတန်ဖိုးရှိစွာအသက်ရှင်ပါဘယ်အရွယ်ပဲဖြစ်ဖြစ်ဖះရနဲ့ခရီးဆက်ပါလူတယောက်အတွက်ဖះရနဲ့ခရီးဆက်တဲ့အသက်တာကိုအောက်ပါအချက်တွေအားဖြင့်လှုပ်ဆောင်ရမှာဖြစ်ပါတယ်ကကြီးကရုဏာကိုချင်းစာတရားလူဆိုတာကအတ္တကိုရှေ့တန်းတင်တဲ့တတဝါမျိုးဖြစ်ပါတယ်စိတ်ကောင်းစေတနာရှိလာပါတယ်ဆိုတော့လူတဦးမှာတောင်မှမိမိအတ္တအကျိုးကိုပဲရှေ့ဦးစွာကြည်တတ်ကြတာကဓမ္မတာပဲဖြစ်ပါတယ်ဒါပေမဲ့လွန်ကဲတဲ့အတ္တစိတ်ကိုမမွေးမြူမိစေဖို့တော့အတိတရားနဲ့ထိန်းချုပ်ရမှာဖြစ်ပါတယ်အတိတရားဆိုတာလူလူချင်းစာနာတတ်တဲ့အတိတရားကိုဆိုလိုခြင်းဖြစ်ပါတယ်လူလူချင်းစာနာတတ်တဲ့အတိတရားကိုမှမမွေးမြူနိုင်ဘူးဆိုရင်ထ ထိုလူဟာလူအမိခံတာဖြစ်ပေတော့မီလူလူချင်းမဆာနာတတ်တဲ့သူကလူလူချင်းရှက်တတ်ရန်အကြောင်းလည်းမရှိတော့ပါဘူးရုပ်ရှင်ယုံတယုံရဲ့လက်မပေါက်မှာလူရာပေါင်းချီပြီးတော့တန်းစီနေချိန်မှာမိမိကလက်မရောင်းသူနဲ့တိကျွမ်းတဲ့တကြောင်တန်းစီနေသူလူအများရှေ့ကနေဖြတ်ပြီးတော့လက်မကိုအလွယ်တကူဝယ်ယူရရှိသွားနိုင်ခြင်းဟဂုံယူစရာလားရှက်ကြောက်စရာလားလူလူချင်းမဆာနာတတ်သူအဖို့ကတော့ဒီအဖြစ်ကဂုံယူစရာလို့ပဲမှတ်ထင်ပါလိမ့်မယ်ဒီအဖြစ်မျိုးကိုဂုံယူစရာလို့ထင်မှတ်သူများပြားနေတဲ့၍အကျဉ်လူအဖွဲ့စီတရဲ့ဟာတိုးတက်ကြီးပွားရန်မျှော်လင့်ခြင်းမရှိနိုင်ပါတန်းစီနေတဲ့လူအများတွေရဲ့ရှေ့မှာဖြတ်ပြီးတော့လက်မှတ်ယူဖို့နဲ့စိတ်ဓာတ်ရှိနေသူတွေကိုလူအဖွဲ့စီကဒဏ်ခတ်ဆုံးမရပါမယ်ဒို့မှသာလူသားတွေရဲ့ကောင်းကျိုးစီးပွားကိုဆောင်ကျင်းပေးမဲ့ကရုဏာဆိုတဲ့ကိုချင်းစာမနှုတ်တစရိယတရားထွန်းကားများပြားလာမှာဖြစ်ပါတယ်ကိုချင်းစာစိတ်ဖြင့်ဘဝကိုကြီးမြတ်အောင်လှုပ်ဆောင်တဲ့သူတွေထဲမှာသစ်အာဗြဟံလင်ကွန်းဟာကျွန်စနစ်ကိုဖျက်သိမ်းခဲ့တယ်။နစ်မာဒါထရီဆာကလူသားအကျိုးပြုလုပ်ငန်းတွေဖြစ်တဲ့အငယ်ဆုံးသောသူတွေကိုဖျားမေတ္တာနဲ့ကူညီခဲ့တယ်။၃ဟန်နရီဒူးနတ်နိုက်တင်ဂေးမိမိရဲ့အသက်ကိုမငဲ့ကွက်ပဲစစ်မြေပြင်မှာလူအသက်ပေါင်းများစွာကိုကယ်တင်ခဲ့တယ်။ထို့အချိန်ကစပြီးတော့ကြက်ချင်ကြီးလုပ်ငန်းဆိုတာပေါ်ပေါက်ခဲ့ပါတယ်။ကားတွေကြက်ခဲနေတဲ့ရန်ကုန်မြို့ကြီးမှာကိုပိုင်ကားမရှိဘူးဘတ်စ်ကားပဲတိုးစီးနေတဲ့သူတို့နေရာကနေဝင်ပြီးခန်းစားကြည့်ထွန်ရက်စိုက်ပျိုးစရာမရှိရှာတော့တဲ့လယ်သမားနေရာကနေဝင်ပြီးခန်းစားကြည့်နေထိုင်စရာမရှိရှာတော့တဲ့ကျူးကျော်ရက်ကွက်ကကျော်မွဲလူတွေရဲ့နေရာကနေဝင်ခန်းစားကြည့်တရက်လောက်ခနဲ့တရက်စားလို့မလောက်တဲ့အလုတ်သမားတွေရဲ့နေရာကနေဝင်ပြီးခန်းစားကြည့်ကိုချင်းစာတရားဆိုတာမျိုးကသူ့နေရာကိုကိုဝင်ပြီးကြည့်တော့မှတိနာလဲနိုင်တဲ့စိတ်အခြေအနေမျိုးပါလူနဲ့တရိတ်ဆန်တို့ရဲ့အဓိကကွာခြားချက်ကလည်းကိုချင်းစာတရားရှိခြင်းမရှိခြင်းနဲ့ဆုံးဖြတ်ကြတာပါကိုချင်းစာတရားရှိတဲ့ပတ်ဝန်းကျင်မှာကဘာကြီးငိမ့်ချမ်းသားရမှာအေကံမလွဲပါကိုချင်းစာတရားကဘာကြီးမှာပြန့်ပွားဖို့နှိမ်ချတဲ့လူတွေရဲ့ဘဝထဲကိုယ်တိုင်ဝင်ပြီးခံစားအသက်ရှင်ကြဖို့ကနေဒါတန်အမတ်ကြီးကတော်လင်ဒါမက်စတိုဝဲကဖော်ပြခဲ့ပါတယ်ခခွေတစ္ဆာတစ္ဆာဆိုတဲ့စကားကိုအောက်ပါအတိုင်းဖွင့်ဆိုထားပါတယ်။တစ်အမှန်တရားနှစ်တိုင်တယ်၍ဆိုတော့အမှန်စကားတိုင်တယ်၍ကတိပြုတော့စကားသုံးနိုင်ငံတို့မဟုတ်သဇုံတဦးအပေါ်တွင်စောင့်တိယိုတည်မှုတို့ဖြစ်ပါတယ်။အဲ့ဒီကနေဆက်လက်စဉ်းစားမယ်ဆိုရင်ကတိတစ္ဆာတည်တဲ့အခါမှာနွယ်မြတ်တစ်ပင်ဈေးဖက်ဝင်မယ်။မင်းမတစ္ဆာလူမကတိဆိုတဲ့စကားတွေကိုလည်းပြန်တတိယမိပြန်ပါတယ်ဂတိဆိုတာနဲ့တစ္ဆာဆိုတဲ့စကားလုံးတစ်ခုဟာဆက်ဆက်နေကြောင်းတတိထားမိခဲ့တယ်ဖျားရှိမှာပဲဖြစ်စေအများရှိမှာပဲဖြစ်စေတိုင်တယ်ပြီးဂတိပြုခဲ့တဲ့စကားဟာတစ္ဆာဖြစ်ပြီးတစ္ဆာရှိရမယ့်နယ်ပယ်တွေဟာအခြေခံအားဖြင့်အောက်ပါအတိုင်းဖြစ်ပါတယ်တစ်မိမိကိုယ်ကိုတစ္ဆာရှိပါလူဟာမိမိကိုယ်ကိုမိမိညာလို့မရတလို့မိမိကိုဖန်ဆင်းထားတဲ့ဖျားကိုညာလို့မရပါဘူးမိမိကိုမိမိဆောင်းလျှောက်ခြင်းတစ္ဆာရှိခြင်းဟာမိမိအတွက်တာမကအားလုံးအတွက်ကောင်းကျိုးချမ်းသာကိုဖြစ်ပေါ်စေပါတယ်ပြင်သစ်ပါဒာရေးသမားဂျွန်ဂဲဗင်ကလက်ပြမတန့်ခြင်းရဲ့နှိမ့်ဆက်ညှဉ်းပန်းမှုဟာအသက်ရှင်လျက်နဲ့ငရဲရောက်နေခြင်းဖြစ်တယ်လို့ဆိုပါတယ်အင်္ဂလိပ်လူမျိုးတမိုင်းဆရာနဲ့အစေးဆရာ James Anthony Frog ကကဘာပေါ်မှာမကောင်းတဲ့စိတ်ထားမျိုးမရေတွက်နိုင်အောင်ရှိတဲ့အနေနဲ့မယိုးသားတဲ့စိတ်ဟာကြောက်စရာအကောင်းဆုံးဖြစ်တယ်လို့ပြောကြားခဲ့ပါတယ်။နှစ်မိမိအလုပ်ကိုတစ္ဆာရှိပါလူအချို့ဟာမိမိလုပ်တဲ့အလုပ်ကိုတစ္ဆာဖောက်လျက်ရှိကြပါတယ်။အကြောင်းမူကားလက်ပေးလက်ယူကိစ္စတွေအလုတ်ကိုလျှော့ခြင်းရေတာခိုးခြင်းဝတ်ကြေတန်းကြေလှုပ်ဆောင်လျက်ရှိတဲ့အတွက်ကြောင့်မိမိအလုတ်ရဲ့အားနဲ့မိမိကိုယ်တိုင်တိုက်ခါကြလျက်ရှိပါတယ် တမချန်းစာမှာအလုံးနဲ့ပတ်သက်ပြီးလမ်းညွှန်ထားပါတယ်။လူဤအမှုကိုသာဆောင်ရွက်တကယ်သို့မဟုတ်သခင်ဖျားဤအမှုတော်ကိုဆောင်ရွက်တကယ်သို့ပြုလေသမျှတို့၌စေတနာစိတ်ဉာဏ်ပြုကြလော။ကိုလိုသဲခန်းကြီး3အငယ်23 3မိသားစုပေါ်တစ္ဆာရှိပါယနေ့27ရာစုအိမ်ထောင်အချို့ဟာအကြောင်းအမျိုးမျိုးကြောင့်မိမိဇနီးခင်ပွန်းတဲ့အပေါ်ညီမျိုးစုံနဲ့တစ္ဆာပြတ်သူများမကြားချင်အဆုံးတစ္ဆာဖောက်လျက်ရှိကြတယ်မိမိလက်ထက်ဆင်ပြုထားတဲ့တစ္ဆာစကားကိုတည်တဲ့အထိစောင့်ထိန်ရမှာဖြစ်ပြီးလက်ထက်ပြီးသူတိုင်းတာဝန်ပဲဖြစ်ပါတယ်မိသားစုပေါ်တစ္ဆာစောင့်ခြင်းဆိုတာကတဦးပေါ်တဦးအချိန်ပေးခြင်းစိတ်ထဲမှာရှိသမျှအားလုံးပွင့်လင်းမြင်သာစွာဆက်ဆံခြင်းအပြန်အလှန်ဖေးမှချင်းအထောက်အကူပြုချင်းနားလည်ချင်းတို့ပါဝင်ပါတယ်ရှင်ဘောလူကအမှုတော်ဆောင်တွေကိုမိမိအိမ်ထောင်ကိုစောင့်ထိန်တစ္ဆာရှိဖို့တတိပေးထားပါတယ်မိမိအိမ်ကိုမအုပ်ဆိုးတက်လျင်ဘုရားသခင်အသင်းတော်ကိုအဘယ်သို့ပြုစုလိမ့်မည်နည်းတိတိခန်းကြီး3အငယ်5ကာငယ်တရားဓမ္မစိတ်နှလုံးစင်ကြယ်တန့်ရှင်းအောင်ပြုမှုကြင်ကြံခြင်းကတာလင်ဓမ္မရဲ့အခြေခံအုံမြင့်ဖြစ်တယ်။လူသားတွေရဲ့စိတ်နှလုံးသားတွေဖောက်ပြန်မှုတွေဖြစ်ပေါ်မလာအောင်တင် जा ပြသပေးတဲ့အရာတရားဓမ္မဟာလိုက်လျှောက်သူတိုင်းအတွက်ချက်ချင်းလက်ငင်းအကျိုးပြုတတ်တဲ့အရာပဲဖြစ်ပါလေ။တရားဓမ္မဟာအားလုံးနဲ့သက်ဆိုင်တယ်။အများပိုင်အများနဲ့ဆိုင်ခြင်းဖြစ်တယ်။တရားဓမ္မဟာအားလုံးအတွက်လက်ခံနာယူထိုက်တဲ့အရာဖြစ်တယ်။ဓမ္မစစ်ဓမ္မအမှန်ကိုအလေးအကျင့်ပြုလုပ်သူဟာမိမိဘဝကိုချမ်းသာမှုနဲ့ပြည့်စုံတဲ့ဘဝဖြစ်အောင်၊ရွှင်လန်းချမ်းမြေ့မှုနဲ့ပြည့်စုံတဲ့ဘဝဖြစ်အောင်ပြုလုပ်ရန်အတွက်ဓမ္မကိုကျင့်သုံးလိုက်ရှောက်ရမှာဖြစ်တယ်။ဖောက်ပြန်မှုကင်းရှင်းအောင်နေထိုင်ခြင်းကသာလျှင်ဓမ္မဖြစ်တယ်။ဒါကြောင့်ဓမ္မစစ်ဓမ္မမှန်ဟာဟိန္ဒူ၊မွတ်စလင်၊ဗုဒ္ဓ၊ခရစ်ယာန်လည်းမဟုတ်ပါဘူး။ဓမ္မဟာဘာသာ၊ဂိုဏ်းကနစနစ်စမြင့်မိမိမူပိုင်သတ်မှတ်လို့မရပါဘူး။ဓမ္မကိုကျင့်သုံးစောင့်တည်ခြင်းအတိအရရွယ်ချက်ကကျွန်ုပ်တို့အားလူပီတစေရန်အတွက်ပဲဖြစ်ပါတယ်။တရားဓမ္မဟာမိမိဘဝရဲ့အစိတ်အပိုင်းဖြစ်ရမယ်ဒီလိုပြုလုပ်ခြင်းကသာကျွန်ုပ်တို့အားလုံးအတွက်စိတ်မှန်နဲ့ကောင်းကျိုးချမ်းသာကိုမိမိကိုယ်တိုင်ခံစားရမှာဖြစ်ပါတယ်တရားဓမ္မရဲ့အနှစ်သာရကိုလူတိုင်းနေ့စဉ်အသက်တာမှာလက်တွေ့လိုက်လျှောက်ရန်ဖြစ်တယ်တခါကတပည့်တဦးကအချိန်ကြာမြင့်စွာသူတော်စင်ပုဂ္ဂိုလ်ကြီးနဲ့အတူတကွနေထိုင်ခဲ့တယ်တနေ့ရောက်တဲ့အခါမှာတပည့်ဖြစ်သူကသူတော်စင်ဆရာကြီးကိုဆရာကျွန်တော်ဆရာနဲ့အတူနေလာပေမဲ့ဓမ္မနဲ့အနစ်သာရဘာလဲဆိုတာပြောမပြခဲ့ဘူးလို့ပြောလိုက်တယ်ဒီစကားကိုကြားတဲ့အခါသူတော်စင်ဆရာကတင်ငါစီရောက်လာတဲ့အချိန်ကစပြီးငါတင့်ကိုဓမ္မရဲ့အနစ်သာရကိုနေ့တိုင်းပြောနေတယ်တင်လက်ဖက်ရည်ခွဲယူပြီးငါစီလာတဲ့အခါငါကျေးဇူးတင်စွာနဲ့တင်ပေးတဲ့လက်ဖက်ရည်ခွက်ကိုယူတယ်။တင်နဲ့နှစ်တိုင်းငါ့ကိုဦးညွတ်တဲ့အခါငါကလည်းပြုံးပြပြီးတင့်ကိုအလေးပြုခဲ့တယ်။ဓမ္မရဲ့အနစ်သာရကဒါပဲ။ချစ်ခင်ရင်းနှီးခြင်း၊စိတ်ကောင်းစေတနာထားခြင်း၊ယိုကျိုးခြင်း၊ကိုချင်းစာတရားတို့ရဲ့အသွင်ပြင်တွေဟာငါတို့ရဲ့အပြုအမူတွေမှာပေါ်လွင်နေတယ်။တင့်ကိုငါအခါမပြတ်ဓမ္မရဲ့အနစ်သာရကိုပြောပြနေတာပဲမဟုတ်လားလို့ပြန်ပြောခဲ့တယ်။သခင်ယေရှုကလူတိုင်းကိုလောကအလင်းစားဖြစ်ဖို့တွင်တင်ခဲ့ပါတယ်။ချမ်းသာစိတ်ငြိမ်းချမ်းသာလူဟာယုံနဲ့စိတ်တွင်တွဲဖွဲ့စည်းထားတဲ့အရာဖြစ်တယ်။ရုပ်ခန္ဓာရှိတဲ့အတွက်ကြောင့်ရုပ်ပိုင်းဆိုင်ရာလိုအပ်ချက်ရှိတယ်လို့စိတ်ရှိတဲ့အတွက်ကြောင့်စိတ်ပိုင်းဆိုင်ရာလိုအပ်ချက်တွေလည်းရှိပါတယ်။စိတ်ငြိမ်းချမ်းနေရင်ခန္ဓာကိုယ်အတွင်းမှာရှိတဲ့အင်္ဂါတွေကသူတို့ရဲ့လုပ်ငန်းဆောင်တာတွေကချောမောညင်သာစွာဆောင်ရွက်နိုင်ပါတယ်။စိတ်အေးရင်ရုပ်ခန္ဓာအေးတယ်စိတ်ပူလင်ရုပ်ခန္ဓာပူလောင်လေးရှိတယ်။စိတ်နှလုံးတည်ငြိမ်ချမ်းမြေ့ခြင်းဟာလူသားအလုံးအမြင့်ဆုံးစံတာဖြစ်တယ်။အမှန်တော့စိတ်နှလုံးလိုပြည့်စုံခြင်းဟာဘယ်အရာနဲ့မှမလဲနိုင်တဲ့အရာပဲဖြစ်တယ်။ တမကျန်းစာထဲမှာစာလံဆရာကသာရဖျားနိုင်မွေလျောချင်းရှိလို့တို့ပြုလင်းစိတ်နှလုံးအလိုပြေဆုံးရတော့ခွင့်ကိုပေးတော်မူ၏38ခုမြောက်သောစာလံပိုင်ငယ်လေးစိတ်နှလုံးအလိုဆန္ဒပြေဆုံးဖို့လှုပ်ဆောင်ရမယ့်နီလန်အချို့ကိုဖော်ပြပါရစေ။တင့်တစ်တလျောက်ပတ်စွာနှလုံးသွင်းအသက်ရှင်ခြင်းလူသားတိုင်းလောကဒဏ်၈ပါးမှမလွတ်ကင်းနိုင်ကြပါဘူး။ဒီလောကဒဏ်၈ပါးကတော့လက်ပေါ်များခြင်း၊လက်နှဲပါခြင်း၊အချံရံများခြင်း၊အချံရံနှဲခြင်း၊ကဲရခံရခြင်း၊ချီးမွမ်းခံရခြင်းချမ်းသာခြင်းစင်ရဲခြင်းတို့ပဲဖြစ်ပါတယ်လူတိုင်းကလောကဒဏ်ကောင်းခြင်းနဲ့တွေ့ဆုံတဲ့အခါမှာမာမာနာတက်ခြင်းကိုထိန်းချုပ်တတ်ဖို့လိုအပ်တယ်လို့ဆိုးဝါးတဲ့လောကဒဏ်နဲ့ကြုံတဲ့အခါမှာလည်းစိတ်တက်အကြီးအကျယ်ကြဆင်းခြင်းမရှိအောင်ထိန်းချုပ်ဖို့လိုပါတယ်လောကဒဏ်ကောင်းခြင်းဖြစ်စေဆိုးဝါးတဲ့လောကဒဏ်ဖြစ်စေတင့်တင့်လျောက်ပတ်စွာနှလုံးသွင်းအသက်ရှင်ခြင်းဟာစိတ်နှလုံးလူအင်စန္ဒပြည့်စုံခြင်းရဲ့ပထမခြေလှမ်းပဲဖြစ်ပါတယ်ထိုစိတ်ဓာတ်ကိုနှလုံးသွင်းနိုင်ဖို့ရန်မိမိစိတ်ကိုလေ့ကျင့်ပြိုးထောင်ရပါလိမ့်မယ်နှစ်စိတ်ကိုပြစ္ဆုတ်ပံတက်တဲ့ထားခြင်းလူတိုင်းမှာအတိတ်ပြစ္ဆုတ်ပံအနာဂတ်ဆိုပြီးကာလ၃ပါးရှိတဲ့နှစ်ပြစ္ဆုတ်ပံတွင်သာမိမိရဲ့စိတ်ကိုတက်တဲ့ထားဖို့အထူးလိုအပ်ပါတယ်လူတိုင်းမှာရှေးကြတဲ့အတိတ်တွေရှိခဲ့ပါတယ်အတိတ်ကာလမှာအကောင်းအဆိုးဝမ်းနည်းဝမ်းသာဖြစ်ရစုံတွေရှိကြတယ်အသိဆိုတာကသင်္ကန်းစာယူဖို့အတွက်သာဖြစ်တဲ့ပါတယ်အချို့တော့လူတွေကမမြင်ရသေးတဲ့အနာကပ်ကိုသွေးတော်ပူပန်နေသူများလည်းရှိကြပါတယ်ထို့သို့တော့သူတွေကစိတ်ငြိမ်းချမ်းမှုကိုပြတ်တုံးအောင်ပြုလုပ်နေကြတဲ့သူတွေပဲဖြစ်ပါတယ်စိတ်ကိုပြစ်ဆုတ်ပန်တက်တဲ့ထားမှစိတ်ချမ်းသာမယ်ဓမ္မပညာရှင်တွေကအသိကိုလည်းမပြတ်နဲ့အနာကပ်ကိုလည်းမကြံနဲ့ပြစ္ဆုတ်ပံတွင်သာတက်တဲ့ထားအတိတ်ပြန်ပြောရင်ဒေါသထွက်သည်အနာကပ်ကိုကြံရင်လောဘဖြစ်သည်ထို့ကြောင့်ပြစ္ဆုတ်ပံကာလတွင်အရေးကြီးတာပြစ္ဆုတ်ပံကာလမှာလူတိုင်းမိမိလှုပ်တင်လှုပ်ထိုက်တာကိုလှုပ်ဆောင်ရင်ဖျားနဲ့အတူခရီးဆက်ပါတင့်အနာကပ်လပမာဧကံမလွဲပါဘူး၃ခွင့်လွတ်တီးခန့်ခြင်းလူတဦးနဲ့တဦးဆက်ဆံတဲ့အခါမှာအဖို့အထက်အဆင်မပြေမှုတွေရှိတတ်ပါတယ်အထူးသဖြင့်မိမိအပေါ်မကောင်းကြံစီသူများနဲ့တွေ့ရင်ယင်ထဲမှာအညိုးသေးတွေထားမိတတ်တယ်ယင်ထဲမှာအာဃာတမီးရှံတောက်လောင်နေသမျှထိုသူရဲ့စိတ်ဟာဘယ်တော့ခါမှမငြိမ်ချမ်းတော့ပါဘူးအမုန်းတရားတွေမွေးမြူနေမဲ့အစားခွင့်လွတ်သီးခံလိုက်ပါဒါမှမဟုတ်ထိုအကြောင်းကိုမသွေးဘဲမှိတ်ပစ်လိုက်ပါမိမိကိုယ်တိုင်စိတ်ချမ်းသာမှုကိုယ်တိုင်ခံစားရမှာဖြစ်ပါတယ်။တစ်ဖက်မှာသူ့ရဲ့အမားကိုယင်ထဲမှာအမတ်ထင်ထင်တိမ်းဆဲမထားဘူးဆိုရင်စိတ်အေးချမ်းသွားပါလိမ့်မယ်။၄တရားဓမ္မအတိုင်းနေစဉ်ပြုမှုကျင့်ကြံဆောင်ရွက်ခြင်းတခုမြောက်သောစာလံမှာမတရားသောသူတို့ဤတိုက်သွင်းခြင်းတို့မလိုက်လူဆိုးတို့ဤလမ်းတွင်မရက်မနေမထီမဲ့မြင်ပြုတော်သူတို့ဤအစည်းဝေးနိုင်မထိုင်သာရဖျား၏တရားတော်၌မွေလျော်၍တရားတော်ကိုနေညမပြတ်ဆင်ခြင်အောင်မိတော်သူသည်မင်္ဂလာရှိ၏ပြုလေသများတို့၌အောင်းလိမ့်သည်ထိုကျမ်းစာ၏အနက်အဓိပ္ပာယ်ကိုပြန်ဆိုရမည်ဆိုရင်ကကြီးမသုံးလုံးကိုရှောင်ပါတစ်မတရားတော်သူတို့၏တိုက်တွန်းခြင်းတို့မလိုက်နှစ်လူဆိုးတို့၏လမ်းတွင်မရက်မနေ၃မထီမဲ့မင်ပြုတော်သူတို့၏စီဝေး၌မထိုင်ခခွေလှုပ်ဆောင်ရမယ့်အချက်များတရားတော်ကိုနှိမ့်ညမပြတ်ဆင်ခြင်အောင်မေ့ခြင်းလူဟာတရားတော်နှုတ်ကပတ်တော်ကို24နာရီနှိမ့်ညမပြတ်မလုံနိုင်ပါဘူး24နာရီတရက်အတွင်းမှာလူတိုင်းအခြေခံအားဖြင့်လှုပ်ဆောင်မှုချင်းတူညီကြတယ်အဲ့ဓာရီကတော့အိပ်ဆက်ခြင်းအစာစားခြင်းမိမိတို့သက်ဆိုင်ရာအလုပ်ကိုလှုပ်ဆောင်ခြင်းတို့ဖြစ်ပါတယ်တရက်တာ24နာရီတရားတော်နဲ့အညီအိပ်ဆက်ပါယနေ့23ရာစုလူသားတွေကညတကောင်ဘောလုံးပွဲကြည့်ခြင်းအချို့မှာနေထွက်နေတော့လဲအိပ်ရာမထခြင်းတို့သည် တရားတော်နှင့်အိပ်ဆက်ခြင်းမမီပါလူဟာအိပ်ရေဝဝအိပ်ဆက်ပါမှမိမိလုပ်ရမယ့်အလုပ်ကိုထိရောက်စွာအလုပ်လုပ်နိုင်မယ်ဇကပုံတစ်ခုကအာယုံဦးဆိုတာကနတ်နဲ့စောစောထတော်သူတွေနဲ့သာသက်ဆိုင်လေးရှိသည်နှစ်တရားတော်နှင့်အညီအစာစားပါယနေ့လူအများစုဟာမိမိရှာကိုအလိုလိုက်ပြီးမတည့်တဲ့အစာစားခြင်းဖြင့်ယောဂတိုးလျက်ရှိပါတယ်တရားတော်နဲ့အညီအစာစားခြင်းဆိုတာကတော့မိမိနဲ့မတည့်တဲ့အစာအစာတွေကိုမစားခြင်း၊ကျန်းမာရေးနဲ့ညီညွတ်တဲ့အစာတွေကိုရွေးချယ်စားသုံးခြင်းပဲဖြစ်ပါတယ်။၃တရားတော်နဲ့အညီအလုပ်လုပ်ခြင်းလူဟာမိမိလက်ရှိလုပ်နေတဲ့အလုပ်အပေါ်တစ္ဆာရှိခြင်း၊ယူတာခြင်း၊မှန်ကန်စွာလှုပ်ဆောင်ခြင်းဟာတရားတော်နဲ့အညီလှုပ်ဆောင်ခြင်းပဲဖြစ်ပါတယ်။လူအများစုဟာမိမိလုပ်တဲ့အလုပ်ကိုတာဝန်ယူ၊တာဝန်ခံစိတ်၊တာဝန်ရှိစိတ်ခေါင်းပါနေကြပြီးအလုပ်အပေါ်မှာရရှိတဲ့အခွင့်အရေးတွေကိုလိုအပ်တာထက်ပိုယူတည်တာမကတားဆင်မြေဆက်မတရားသောစီးပွားရှာပြီးဖျားရှိမှအတရေပြက်လက်ရှိနေကြပါတယ်။စေမနဲ့တရားလေးပါဖြစ်တဲ့ကရုဏာသစ္စာတရားနဲ့ချမ်းသာတို့ကိုလူတယောက်ဟာလိုက်နာကျင့်သုံးရင်ထိုသူဟာလူပိတတဲ့သူသူတပားအတွက်အကျိုးပြုတော်သူဧကံမလွဲဖြစ်နေပါတော့တယ်ဆာလံဆရာကကရုဏာနဲ့သစ္စာစုံမိပြီးတရားနဲ့ချမ်းသာသည်တပားကိုတပားနှမ်းကြပြီးသစ္စာသည်မြေကြီးထဲကပေါက်လိမ့်မည်တရားသည်လည်းကောင်းငင်ပုံကငုံကြည့်လိမ့်မည်အကယ်စင်စစ်ထာရဖျားသည်ဂျေစုပြုတော်မူ၍ငါတို့မြေသည်မိမိဗန္တာကိုပေးလိမ့်မည်တရားသည်ရှေ့တော်၌သွား၍ခြေတော်ရာတို့ကိုပဲ့ပြင်လိမ့်မည်85ခုမြောက်သောစာလံအပိုင်ငယ်30မှာ73အထက်ပါကျမ်းပိုက်ဟာကျမ်းစာအုပ်ထဲမှာရှိနေုံသာမကနာတော်တဆင်ကြတဲ့ပရိသတ်ရဲ့အသက်တာထဲရောက်ရှိလာအောင်လှုပ်ဆောင်အသက်ရှင်နိုင်တော်သူဖြစ်နိုင်ပါစေလို့ဆန္ဒပြုရင်းဤကုန်းချုပ်လိုက်ပါတယ်အားလုံးပေါ်မှာဖျားသခင်ကောင်းကြည့်ပေးပါစေ